မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုချက်ချင်းပြန်ပြီးလွတ်ပေးတောင်းဆိုမှုအပါအဝင်မြန်မာအရေးဆွေးနွေးဖို့အတွက်ဒီကနေ့အင်္ဂါနေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအထူးအစည်းအဝေးကျင်းပချင်းပဖို့ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကတင်းနှင်းလာနေမှာပြောပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးကိုအွန်လိုင်းကနေကျင်းပမှာဖြစ်ပြီးဒီအစည်းအဝေးမှာမြန်မာစစ်အာဏာပိုင်တွေရဲ့ကိုယ်စားလှယ်ဘာတွေပြောကြမယ်ဆိုတာကိုနားထောင်ကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကလွှတ်တော်မှာပြောကြားခဲ့တာပါမြန်မာစစ်အာဏာပိုင်တွေအနေနဲ့လူသေစေတဲ့လက်နက်တွေကိုမတုံးဖို့တောင်းဆိုလိုက်တဲ့အပြင်နောက်ထပ်သွေးမြေကြတာအကြမ်းဖက်တာနဲ့တေဆုံးတာတွေမဖြစ်အောင်အခြေအနေကိုချက်ချင်းထိမ့်ဖို့လည်းပြောပါတယ်ရဲတွေရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြပြည်သူအ ਨੇ ဆုံး18ယောက်ထဲမှနေတနင်္ဂနွေနေ့ကတေဆုံးခဲ့ရပေမဲ့တနင်္လာနေ့မှာမြန်မာပြည်သူတွေဆက်လက်ချီးတက်ဆန္ဒပြနေကြတာပါ